ခုနားဆင်ကြားမှာကတော့ကြည်မေတင်ဆက်တဲ့ချစ်ကပါငယ်လေးတဲကချစ်သူများကန္တာဖြစ်ပါလေ
။တူတူမလေးတို့ရေကြည်မေရဲ့ဒီနေ့အစီအစဉ်မှာဂယုဏတရားနဲ့ပတ်သက်ပြီးဆင်ញင်ကြည့်ကြအောင်နော်။ယုဏတရားဟာလူသားတိုင်းမှာရှိတဲ့တရားတစ်ခုပါတကယ်တော့ယုဏတရားရဲ့စွမ်းအားဟာအင်မတန်ကြီးမားလှပါတယ်ကွယ်ပို၍လင်းနေအောင်ပြောရမယ်ဆိုရင်တော့ယုဏတရားဟာကမ္ဘာလောကကိုကောင်းတဲ့ဘက်ကိုပြောင်းလဲအောင်အစဉ်တွန်းဖို့မောင်းနှင်ပေးနေတာပါတချိန်ကငွေဝဲကျွန်းစနစ်ကိုဖျက်သိမ်းခဲ့တာကြောင်မီးသွေးတွင်းတွေမှာတခြားပင်မတဲ့လုပ်ငန်းတွေမှာကလေးသူငယ်တွေအလုတ်ခိုင်းစေမှုကိုပိတ်ပင်တမ်းမြစ်ချင်းတွေဟာဂယုဏတရားကစခဲ့တဲ့ကောင်းကျိုးပြုတဲ့လုပ်ငန်းတွေပဲဖြစ်တယ်။တချိန်ကအင်မတန်ခေါင်းလှတဲ့အာဖရိကတိုင်းမှာသွားပြီးတော့အစေကုသပေးတဲ့ဒေါက်တာအယ်ဘတ်စလိုက်ဇာဟာဂယုဏစိတ်ရှိလို့သာအဲ့ဒီဒေသမှာသူ့ရဲ့ဘဝကိုစင်စင်ရဲနဲ့အနှံခဲ့ပြီးဒေသခံသူများကိုစေကုသပေးခြင်းဖြစ်တယ်။ဂယုဏစိတ်ရဲ့စေဆောမှုနဲ့ဟင်ရီဒူနန်တို့လိုဖလော်ရင်စ်နိုက်တင်ဂယ်တို့ဟာကြက်ချီနီလုပ်ငန်းသူနာပြုလုပ်ငန်းတို့ဖြင့်စတင်တည်ထောင်ခဲ့ကြတယ်။အိန္ဒိယပြည်ကယ်ကတ္တာမြို့ရဲ့အိုးမဲ့အိမ်မဲ့ဆင်းရဲသားတွေလမ်းပေါ်ရောက်ကလေးတွေတေဂန်နီလူနာတွေကိုမာသာထရီဆာဆိုတဲ့သူတော်စင်ဟာပြုစုစောင့်ရှောက်နှံ့ခြင်းဟာဂယုဏစိတ်ရဲ့စေဆောမှုကြောင့်တွေပဲဖြစ်တယ်။မာသာထရီဇာစတင်စပြိုးခဲ့တဲ့လုပ်ငန်းဟာကယ်ကတ္တာမှာဒါမကတော့ပဲအခြား14နိုင်ငံမှာပါဒုက္ခရောက်သူတွေအတွက်ဂေဟာတွေဖွင့်ပေးလာနိုင်ခဲ့တယ်။သူ့ရဲ့စေနာစိတ်ကြီးမားပုံကိုလည်းပုပ်ပြဟန်းမင်းကြီးအပါအဝင်နိုင်ငံတကာအကြီးအကဲတွေကအတိအမှတ်ပြုခဲ့ကြတယ်။နိုဘယ်ဆုအပါအဝင်လူမှုရေးဆိုင်ရာဆုများစွာကိုမာသာထရီဇာဆုခူးခဲ့တယ်။တူတူမလေးတို့ရေဒီနေ့ကမ္ဘာနိုင်ငံအများအပြားမှာလှုပ်ဆောင်နေတဲ့လူမှုရေးလုပ်ငန်းတွေကယ်ဆယ်ထောက်ပံ့ရေးအသင်းတွေကုသိုလ်ပစ္စည်းရုံတွေဘိုးဘွားရိတ်သားမိဘမဲ့ဂေဟာအရေးပြားစေရုံတွေလူသားချင်းစာနာမှုလုပ်ငန်းတွေကိုကြည့်ရင်ဂယုဏတရားယုဏစိတ်တွေကိုအရင်ခံပြီးဆောင်ရွက်နိုင်ကြခြင်းဖြစ်တယ်ဆိုတာမငင်းနိုင်ပါဘူးကွယ်ဟင်ရီဖော့ဒ်ရော့ကာဖဲလာဘီလ်ဂိတ်စတဲ့ကမ္ဘာတန်းကျပ်တထွေးတွေဟာလေသူတို့ပိုင်ဆိုင်တဲ့မြောက်များစွာတဲ့ငွေကြေးတွေကိုလူသားတွေအကျိုးပြုဖို့လှူဒန်းခြင်းဟာလေဂယုဏရှေ့ထားပြီးပေးလှခြင်းဖြစ်တယ်။ကဘာကျော်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဆိုသူဟာလေမိဘမဲ့ကလေးများစွာကိုငွေစားခြင်းဟာသူ့ရဲ့ဂယုဏစိတ်စေဆောမှုကြောင့်ပဲဖြစ်တယ်။ဒုပမာပြေမာကတော့မန္လေးမြို့မှာနေတဲ့ဒေါ်ဦးစွန်းဆိုတဲ့အမျိုးသမီးကြီးဟာယုဏအရင်ခံပြီးဘိုးဘွားရိတ်တာတခုကိုတီထောင်ခဲ့တယ်။ယုဏဆိုတဲ့စိတ်ကလေးကိုခွဲခြမ်းစီစစ်ကြည့်ရင်တနာကျင်နာခြင်းလို့လည်းအဓိပ္ပာယ်ဖော်လို့ရပါတယ်။ဒါပေမဲ့တနာရယ်ဆိုတာလောက်နဲ့ယုဏရဲ့အဓိပ္ပာယ်ဟာမပြည့်စုံသေးဘူး။သူတစ်ပါးရဲ့ဒုက္ခသူတစ်ပါးရဲ့ဝေဒနာကိုမျှဝေခံစားခြင်းမဆာခြင်းပါမှသာယုဏရဲ့အဓိပ္ပာယ်ဟာပြည့်စုံမယ်။တနည်းအားဖြင့်ယုဏစိတ်ဟာတနာတယ်ဆိုတာနဲ့မပြည့်သေးဘူးအဲ့ဒီတနာစိတ်ကနေမိမိလက်နဲ့မဆာခြင်းမိမိငွေနဲ့ဆက်ပြီးမဆာခြင်းပါလာဖို့လိုတယ်ပုံမြင်လေးတစ်ပုဒ်ပြောပြအောင်မယ်တခါတော့လူတယောက်ဟာယေရုရှလင်မြို့ကနေယေရီခေါမြို့ကိုခရီးသွားခဲ့တယ်လမ်းမှာခိုးသားဓမြတွေနဲ့တွေ့ပြီးအဝတ်ကိုချွတ်လူကိုလည်းတေလူမျောပါဖြစ်အောင်ရိုက်နှက်ပြီးလမ်းဘေးမှာပစ်ထားခဲ့တယ်အဲ့ဒီလမ်းမှာဘာသာရေးကိုင်းဆိုင်တဲ့လူတူးဟာလဲနေသူကိုမြင်ပေမဲ့လာမကြည့်ဘူးလွှဲရှောင်သွားတယ်။နောက်တူးကတော့လေဝိလူမျိုးဖြစ်တယ်။သူလည်းအဲ့ဒီလူနာအနာကိုရောက်တဲ့အခါဒီလူကိုဘာမှမလုပ်ဘဲလမ်းလွှဲသွားတာကိုတွေ့ရတယ်။ဒါပေမဲ့ရှမာရိလူမျိုးတယောက်ကတော့ခီးသွားရင်အဲ့ညာကိုရောက်တဲ့အခါအဲ့ဒီလူကိုမြင်မြင်ချင်းဂယုဏတက်မိတယ်။သူအနာကိုသွားပြီးဒဏ်ရာတွေကိုသူ့မှာပါလာတဲ့စီစပြည့်ရည်တို့နဲ့လိမ့်ပြီးအဝတ်နဲ့စီပေးထားတယ်။နောက်တော့ဒီလူနာကိုသူ့ရဲ့တရိတ်ဆန်ပေါ်မှာတင်းပြီးတဲခိုခန်းတစ်ခုကိုခေါ်သွားပြီးပြုစုကုသပေးတယ်။နောက်တနေ့မှာသူခရီးမဆက်ခင် တက်ခုခန်းပိုင်ရှင်ကိုသူ့မှာပါတဲ့ငွေဒင်းကားနဲ့ပြားထုတ်ပေးပြီးကြည့်ရှုပေးရန်မှာကြားခဲ့တယ်။နောက်ထပ်လိုအပ်တဲ့ငွေကိုလည်းသူပြန်လာရင်ဝင်ပေးပါမယ်လို့ကတိပေးပြီးသူခရီးဆက်ခဲ့တယ်။တူတူမလေးတို့ရေဒီပုံမြင်ကိုသခင်ယေရှုကိုယ်တော်တိုင်ပြောခဲ့ခြင်းဖြစ်ပါတယ်။ဘလောက်ပဲဖျားကိုကိုင်းဆိုင်သူဖြစ်ပါစေဂယုဏစိတ်မရှိသူဟာအလကားလူပါ။ဒီပုံမြင်ဟာဂယုဏရှင်ရဲ့ဘဝကိုထင်ရှားအောင်ပြတဲ့ဂန္ဓဝင်ပုံပြင်လေးတစ်ခုဖြစ်တယ်။တကယ်တော့အဲ့ဒီရှမာရိလူဟာလဲနေသူနဲ့လူမျိုးချင်းလည်းမတူပါဘူး၊သိလည်းမသိပါဘူး။ဒါပေမဲ့လဲနေတဲ့သူကိုတနာစိတ်ဂယုဏစိတ်တွေပွားပြီးပြုစုစောင့်ရှောက်ပေးခဲ့တယ်။ကြီးမေစောစောကပြောတယ်လို့ပဲတနာတယ်ဆိုတဲ့စိတ်ရဲ့နောက်ဖက်မှာကူညီခြင်းပေးကမ်းခြင်းမဆခြင်းတွေပါလာရမှာဖြစ်တယ်။ဒီပုံလေးကိုတေချာစီစစ်ကြည့်ရင်ပုံမြင်ထဲကသူတော်ကောင်းရှမာရိလူဟာဒဏ်ရာနဲ့လဲနေသူကိုမြင်တဲ့အခါမိမိကိုယ်တိုင်ဒဏ်ရာနဲ့လဲနေတယ်လို့ကိုချင်းစာမိတယ်လူတယောက်လဲနေပါလားဆိုတာတော့မမြင်ပဲဒုက္ခရောက်နေပါလားဆိုတာကိုမြင်ပြီးမိမိကိုယ်တိုင်ဒုက္ခရောက်နေတယ်လို့သူခံစားရတယ်ငါကိစ္စမဟုတ်ဘူးငါနဲ့မဆိုင်သွားပတ်တဲ့ရင်ငါဘာပြဿနာတက်လိမ့်မယ်လို့သာခံယူရင်သူဟာလဲလဲနေသူနာမသွားပဲပထမလူနှစ်ယောက်လိုပဲကြွရှောင်သွားမှာဖြစ်တယ်။ငါကိစ္စငါနဲ့ဆိုင်တယ်လို့ခံစားမှုရှိလို့သာပြဿနာတွေအန္တရာယ်တွေကိုမတွေးတော့ပဲကူညီဖို့အနည်းကိုရောက်လာခြင်းဖြစ်တယ်။ဂယုဏသမားဟာတတိရှိရမယ်။ပထမလူနှစ်ယောက်ဟာဒီလူနာကိုတနာကောင်းတနာမယ်။ဒါပေမဲ့ဘာမှမသိတဲ့ကိစ္စတစ်ခုအတွက်ပါဝင်ပတ်သက်တာကိုကြောက်ကောင်းကြောက်မယ်။မိမိအတွက်ပြဿနာတစ်ခုပေါ်ပေါက်လာမလားလို့စိုးရင်ပူပန်ကောင်းပူပန်ကြမယ်သူတို့မှာတတိမရှိပဲသူတို့ရဲ့တနာချင်းဟာကူညီခြင်းအဆင့်ထိမရောက်လာပါဘူးကွယ်ကူညီတတ်တဲ့အလေးချင်းရှိဖို့လဲလိုတယ်လမ်းပေးမှာဒဏ်ရာနဲ့လဲနေသူကိုမဆိုင်မတွက်ကူညီသူကိုယ်ကိစ္စလိုပဲအဆုံးတာဝန်ယူဆောင်ရွက်သွားသူဟာအဲ့ဒီလူနာကိုရုတ်တရက်တွေ့မှကူညီတတ်သူတော့မဖြစ်နိုင်ဘူးသူ့အမူအရာလုံပုံကိုင်းပုံကိုအကဲခတ်ကြည့်ရင်ဒီလူဟာရောက်လေရမှာလူတကာကိုကူညီတတ်တဲ့အလစ်အထရှိခဲ့သူတယောက်ဖြစ်မယ်ဆိုတာမှန်းဆနိုင်ပါတယ်။ဆင်းရဲဆုပ်ပြတ်သူကိုအဝတ်တထည်ပေးကမ်းခဲ့သူလမ်းပေါ်ကကြောက်တုံးကိုဘေးသို့ဖယ်ရှားပေးခဲ့သူမျိုးဖြစ်မယ်။အသေးဖွဲများကိုကူညီလက်ရှိသူမသေးမဖွဲသောကိစ္စများမှာလည်းနှောက်နှေးခြင်းမရှိခဲ့သူဖြစ်လို့သာအခုလိုဓမြရိုက်ထားသူကိုတွေ့တဲ့အခါရဲရဲဝံ့ဝံ့မဆိုင်မတွဘဲကူညီလိုက်ချင်းဖြစ်တယ်တူတူမလေးတို့ရေဒုက္ခရောက်သူအပေါ်ကိုချင်းစာနာတဲ့စိတ်ဓာတ်လှုပ်ရှားရှိတာကိုရဲဝံ့စွာလှုပ်ဆောင်တတ်တဲ့တတ္တိနဲ့သူတစ်ပါးကိုကူညီတတ်တဲ့အလေးထားတို့ဟာဂယုဏရှင်ရဲ့အရေးချင်းများဖြစ်တယ်လို့ကြီးမေပြောချင်ပါတယ်ဒီလိုအရေးသွေးတွေဟာလူတိုင်းမှာအနည်းနဲ့အများဆိုလို့ရှိနေကြတာပါအဲ့ဒီလိုရှိရင်းစွဲအရေးသွေးတွေကိုတိုးပွားအောင်ကြံဆောင်လေ့ကျင့်ရင်လူတိုင်းဟာဂယုဏရှင်တွေဖြစ်လာနိုင်မှာဖြစ်တယ်။ဂယုဏရှင်တွေလွှမ်းမိုးတဲ့ပတ်ဝန်းကျင်ဟာဘလောက်ငြိမ်းချမ်းသာရလိုက်မလဲနော်။အဲ့ဒီပတ်ဝန်းကျင်မျိုးမှာကျင်လည်ရတဲ့လူတွေရဲ့ဘဝဟာလည်းဘလောက်သက်တာလွယ်ကူမလဲ။ဒါကြောင့်ဂယုဏလွှမ်းမိုးတဲ့ပတ်ဝန်းကျင်ဖြစ်ဖို့မိမိကပဲစတင်ပြီးဂယုဏစိတ်မွေးမြူပြီးဖြန့်ချီရအောင်။ကူညီတတ်တဲ့အလေးထားကိုလည်းဒီနေ့ကစပြီးပြုစုပြောထောင်ပြီးလက်တွေ့လုပ်ကြရအောင်။တို့တွေရဲ့ပတ်ဝန်းကျင်မှာဂယုဏတရားကြောင့်စိတ်ချမ်းမြေ့မှုခံစားရသူတွေမြင်တွေ့နေရပါတယ်။ခိုကလေးတွေအစာကျွေးသူ၊ငားလေးတွေကိုရေပြင်ကျဲထဲကိုလှုပ်ပေးတဲ့လူ၊ဆင်းရဲဒုက္ခိတဖြစ်နေသူ၊အိုမင်းမဆွမ်းဖြစ်နေသူတွေကိုတစ်ချက်တပြားစွန့်ကျဲသူတွေဟာဂယုဏနဲ့ကြည်နူးမှုကိုအလဲအလှယ်ပြုနေကြသူတွေပဲဖြစ်တယ်။တူတူမလေးတို့ရေဂယုဏစိတ်ဟာတို့တွေကိုကိုယ်စိတ်နှပြရှင်လန်းကျမ်းမာခြင်းဖြစ်စေမှာပါ။လူများကိုဂယုဏထားပြီးကူညီရင်အများရဲ့ဂယုဏနဲ့ကူညီမှုကိုတုံ့ပြန်ခံရမှာမလွဲပါဘူးကွယ်တကယ်တော့ဂယုဏစိတ်ဟာပြန့်နှက်ပွားများတတ်တဲ့သဘောရှိတယ်တူတူမလေးတို့လည်းဒီနေ့ကစပြီးဂယုဏစိတ်တွေပွားများသူဖြစ်ပြီးသူတစ်ပါးကိုကူညီပေးကမ်းစွန့်ကြဲနိုင်တဲ့သူများဖြစ်ကြဖို့ရန်လိုအပ်တယ်ကွယ်အဲ့လိုလုပ်ရင်တော့မိမိရဲ့ဝန်းကျင်ကိုယ်တရားငြိမ်းချမ်းလှပအောင်ဖန်တီးနိုင်သူတွေဖြစ်လာမှာဖြစ်တယ်။ ကူညီမှုပေးခြင်းနဲ့မင်းတို့လေးတွေလည်းအဲ့ဒီဂူနာစိတ်ရဲ့တုံ့ပြန်ခံစားမှုများဖြစ်တဲ့စိတ်တွေရှင်လန်းခြင်းငြိမ်သက်ခြင်းအကျိုးကျေးဇူးတွေကိုပြန်လည်ခံစားရပါစေလို့ဆုမွန်ကောင်းတောင်းရင်ကြီးမြတ်အစီအစဉ်ကိုဒီနေ့ဒီမှာပဲရပ်နားလိုက်ပါတော့မယ်ကွယ်